မြန်မာဒုက္ခသည်တွေတတိယနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်တဲ့အစီအစဉ်ကိုထိုင်းအာဏာပိုင်တွေက2014ခုနှစ်ကစပြီးဆယ်စုနှစ်တခုနီးပါးရပ်ဆိုင်းထားခဲ့ရာကဒီအစီအစဉ်ကိုတက်တန်းတိုးပစ်လိုက်ပြီးဖြစ်ကြောင်းထိုင်းပြည်ရေးဌာနကမေလ22ရက်တနင်္လာနေ့မှာကြေညာလိုက်တာပါအခုလိုထိုင်းအစိုးရရဲ့ကြေညာချက်ဟာတတိယနိုင်ငံတွေကိုရွှေ့ပြောင်းအခြေချနေထိုင်လို့သူတွေအတွက်တော့ကောင်းမွန်တဲ့အစီအစဉ်ဖြစ်တယ်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
သွားရင်လည်းဒီကတော့ဘယ်လိုပြောလဲကောင်းလက်ခံပါတော့အဲဒီကကျော်ကျော်ရှင်းနေလို့ရှိရတဲ့တော့ဖြစ်တယ်လေခိုင်းတော့လည်းရေလိုမရတော့ဘူးဟောလည်းရေလိုမရကျော်ကျော်တဲ့ကောင်းလက်ခံတဲ့ကိုယ်ကိုပြောမှာလေနော်
မြန်မာနိုင်ငံမှာ1988ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံဘက်ထွက်ပြေးလာကြသူတွေတိုင်းရင်းသားဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အတော်များများဟာထိုင်းဒုက္ခသည်စခန်းတွေမှာနေထိုင်ကြပါတယ်။သူတို့ကိုတတိယနိုင်ငံတွေမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ထိုင်းအစိုးရကအစောပိုင်းကပေးခဲ့ပေမဲ့2014ခုနှစ်ကစလို့အဲ့ဒီလိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်တဲ့အစီအစဉ်ကိုထိုင်းအာဏာပိုင်တွေကရပ်ဆိုင်းထားခဲ့ပါတယ်။နေ့အတော်ကြာရပ်ဆိုင်းထားခဲ့ပြီးမှထိုင်းအစိုးရအနေနဲ့အခုအချိန်မှာဘာကြောင့်ဒီအစီအစဉ်ကိုပြန်ဆခွင့်ပြုတယ်လဲဆိုတာတော့မသိရပါဘူး။ဒါပေမဲ့အခုကောက်ယူထားတဲ့စည်းရင်းတိုင်းနောက်ဆုံးတစ်ချိန်ပြန်လဲစီစစ်မှုတွေလှုပ်ဆောင်ပြည့်ရင်တော့လာမယ့်လအနည်းငယ်အတွင်းဒုက္ခသည်တွေကိုစတင်ခေါ်ယူနိုင်မယ်လို့မျှော်လင့်ကြောင်းဒါဟာ multi year program နှစ်အတန်ကြာလှုပ်ဆောင်ရမယ့်အစီအစဉ်တစ်ခုဖြစ်ကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ဒီအစီအစဉ်ကိုပြန်ဆမဲ့အကြောင်းကိုတော့ထိုင်းအစိုးရကခန့်ထားတဲ့စခန်းတာဝန်ရှိသူတွေနဲ့ယူအန်အစ်စီအာဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတာဝန်ရှိသူတွေလာရောက်ပြီးထိုင်းပြည်ရဲ့ဌာနကကြေညာတဲ့မေလ22ရက်နေ့မှာပဲဒုက္ခသည်တွေကိုအသိပေးခဲ့တယ်လို့ဦးရောဘတ်ထွေးကပြောပါတယ်။တတိယနိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ရဖို့စခန်းအတွင်းမှာ2015ခုနှစ်ကစပြီးအဆင့်ဆင့်စီရင်ကောက်ယူခဲ့တဲ့အခြေအနေကိုတော့နိုဘိုစခန်းမှာအခုချိန်ထိ15နှစ်ကြာနေလာတဲ့ရခိုင်တိုင်းရင်းသားကိုစန်းလွင်ကအခုလိုရှင်းပြပါဗျ
။နောက်ဆုံးအကျဉ်းကြတော့2019မှာပဲဒီပြည်တွင်းကြီးရပဲအဲတီးတန့်လဲ UN မပါခင်တဲ့အဲဟိုဟာလက်တွေနှိပ်တယ်လက်တွေနှိပ်ပြီးတော့သူတို့ဟိုပြည်တွင်းရေးတဲ့အကြီးကြီးနဲ့ကျွန်တော်တို့ကိုနောက်ဆုံးအကျဉ်းအဲဆာရတဲ့ထုတ်ပေးတယ်။2009အဲကနေပြီးတော့ခု2023အထိသူတို့လုပ်သွားတာဒါအကုန်ပဲပေါ့။အဲ့ဒီထဲမှာသူတို့ပြောသွားတာကြတော့ပမာဥစဉ်ကျင်လပါတဲ့ free ဆိုတဲ့စာရွက်ကတော့အကျုံးမူမူလို့တော့ပြောတယ်ဒါပေမဲ့အဲ့ဒီ UN လောက်သွားတဲ့ UN ကတ်ရဲ့အဲ့ဒီ UNG ရဲ့အဲ့ဒီကနှစ်ခုရှိတဲ့လူကတော့ဒီတစ်ခါခုနှစ်လပိုင်းမှာလူစုရှိတဲ့ခါကြာလို့ရှိရင်တတိယနိုင်ငံအခြေချဖို့နေထိုင်ဖို့အတွက်အခွင့်အလမ်းတွေပေါ်လာတဲ့အတွက်အဲ့ဒီလူတွေကိုလူပြန်စီစစ်ပြီးတော့ဒီလိုဘက်ကနေဆောင်ရွက်ပေးမယ်လို့အဲ့ဒီလူတွေပြောပါတယ်ဟုတ်ကဲ့
နေဆက်ဒေသတစ်လျှောက်ကဒုက္ခသည်စခန်း၉ခုမှာအခုအချိန်ထိကျန်ရှိနေသူအများစုဟာတတိယနိုင်ငံတစ်ခုခုမှာတွားရောက်အခြေချနေထိုင်မဲ့အခွင့်အလမ်းရနိုင်ဖို့ဆယ်စုနှစ်နဲ့ချီစောင့်နေခဲ့ကြရတာပါ။ဒါကြောင့်လဲသူကတော့တတိယနိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်မယ်လို့ကိုစန်းလွင်ကပြောပါတယ်
။ကျွန်တော်တို့ကတော့တတိယနိုင်ငံမှာအခြေချခွင့်ရဖို့တက်ဖို့ပဲဒီစခန်းထဲမှာနေလာတာအခုဆိုလို့ရှိရင်စခန်းနဲ့ရှိကြပြီပေါ့ကျွန်တော်တို့ဘယ်မှမတော်ဘူးစခန်းထဲမှာနေတယ်။ကျွန်တော်တို့ကတော့တကယ်ပဲတတိယနိုင်ငံမှာအခြေချခွင့်ရဖို့ပဲအဲဟိုပေါ့နော်ဒီအဓိကထားပြီးတော့ကျွန်တော်တို့ဒီမှာစောင့်နေတယ်ပေါ့
ကိုစန်းလွင်ဟာရခိုင်လူမျိုးတူဦးဖြစ်ပေမဲ့ထိုင်းမြန်မာနယ်စပ်ကိုရောက်လာပြီးမှကရင်တိုင်းရင်းသူနဲ့အိမ်တောင်ကျခဲ့ပြီးအခုဆိုရင်မြေတောင်ရနေပြီဖြစ်ပါတယ်။ကြားထဲမှာဆောင်ခဲ့ရတဲ့နှစ်တွေကြာလွန်လာကြောင်းသူသားသမီးတွေကထိုင်းနိုင်ငံမှာပဲအခြေချနေကြတဲ့သူရှိသလိုဒီမှာတက်လက်စပညာရေးကိုပြီးဆုံးတိုင်အောင်တက်ပြီးထိုင်းမှာပဲအခြေချနေထိုင်ဖို့ဆုံးဖြတ်သူလည်းရှိတယ်လို့ဆိုပါတယ်။သားသမီးတွေကတတိယနိုင်ငံကိုမိဘတွေနဲ့အတူလိုက်လို့တဲ့စံတမရှိတာကြောင့်မိသားစုတကွဲတပြားဖြစ်မဲ့အရေးဆိုင်နေတယ်လို့လဲကိုစန်းလွင်ကပြောပါတယ
်မိသားစုတွေကတကွဲတပြားတွေဖြစ်ကုန်တာပေါ့သူတို့ကကျွန်တော်တို့လည်းသူတို့ကိုအတင်းတက်တုံလည်းမကောင်းတော့ဘူးဘာကြောင့်လဲဆိုတော့ဟိုဒီဘက်ကလည်းသူတို့ပြောလောက်တဲ့မယုံကြည်လောက်တဲ့အနေအထားမျိုးဖြစ်နေဆိုရင်လည်းဖြစ်လောက်စရာအနေအထားဒီမှာကအများကြီးကျွန်တော်တို့ရင်ဆိုင်ရတယ်အဲ့ဒီလိုပေါ့
မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာဖြစ်နေတဲ့ပြည်တွင်းစစ်ကြောင်းတိုင်းဒေသအသီးသီးကနေထောင်ထဲချီတဲ့ပြည်သူတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရတာပါအစပိုင်းမှာယာယီဒုက္ခသည်စခန်းအဖြစ်ရှိနေကြရာကအခုဆယ်စုနှစ်တည်းနဲ့ချီကြာလာတဲ့အခါမှာတော့စခန်းအတွင်းကလူအများစုဟာဒီနေရာဒီဒေသမှာအခြေကျနေပြီဖြစ်တာကတကြောင်တချို့လဲကိုယ်နိုင်ငံကိုယ်ဇာတိမျိုးကိုအခုချိန်ထိပြောင်းကျင်တဲ့ဆန္ဒရှိနေသေးတာကတကြောင်လို့ကြောင့်တတိယနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်လို့စိတ်မရှိသူတွေလည်းစခန်းအတွင်းမှာရှိတယ်လို့ဆိုပါတယ်။ UNHCR က2019ခုနှစ်မှာနောက်ဆုံးစည်းရင်းကောက်ယူထားပြီး တပ်ပုံနဲ့တကွကိုရေးရာဇဝင်အချက်လက်တွေပါပေးအပ်ထားပြီးသူတွေကိုသာရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုမှာဖြစ်ပြီး2019ခုနှစ်စီရင်ကောက်ပြီးနောက်မှရောက်လာသူတွေကိုတော့ခွင့်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်အခုစီရင်ပြုစုထားတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်း9ခုကတော့မေလအုံဖြံနိုဘိုးမဲ့လက်ဦးမဲ့ရာမိုထမ်းဟင်ပန်းတုံရန်းနဲ့ကရင်ဒီအမတ်တအမတ်နှစ်စခန်းတွေမှာကရင်တိုင်းသားအများစုနဲ့မြန်မာအပါအဝင်တခြားတိုင်းသားအများအပြားလည်းရှိနေကြတာဖြစ်ပါတယ်ခင်ဗျာ